ကိုရီးယားကားထုတ်လုပ်ရေးလုပ်ငန်းတွေပေါ်အမေရိကန်ကခွဲခြားဆက်ဆံတယ်ဆိုပြီးတောင်ကိုရီးယားကမကျေမနပ်ဖြစ်နေတာကြောင့်အမေရိကန်ရဲ့အာရှဒေသစီးပွားရေးစီစဉ်တွေမှာအဓိကမဟာမိတ်တွေပါဝင်လာရေးအခက်ကြုံနေရပါတယ်။အမေရိကန်လွှတ်တော်ကတော့မြောက်အမေရိကတိုက်မှာတက်ဆင်တဲ့လက်စစ်ကားတွေကိုဝယ်ယူမဲ့သူတွေကိုအများဆုံးဒေါ်လာ9500အထိခွန်လျှော့ပေးမဲ့ဥပဒေတစ်ရပ်ကိုပြီးခဲ့တဲ့လမှာပဲအတည်ပြုထားတာပါ။ငွေကြေးပေါင်းပွားမှုလျှော့ချရေးအဲဥပဒေမှာထည့်သွင်းထားတဲ့အစီအစဉ်ဟာတရုတ်နိုင်ငံထုတ်ပစ္စည်းတွေကိုကန့်သတ်ပြီးအမေရိကန်ထုတ်ပစ္စည်းတွေရောင်းဝယ်မြင့်တင်ဖို့ရည်ရွယ်ထားတာဖြစ်ပါတယ်။ဒါပေမဲ့ဥပဒေအရပြပမှာထုတ်လုပ်တဲ့ဒါဇင်နဲ့ချီရဲ့လက်စစ်ကားအမျိုးအစားတွေအခွန်သက်သာခွင့်ရမှာမဟုတ်တာကြောင့်အမေရိကန်တွေအတွက်ဈေးပိုပြီးဝယ်ကြရတော့မှာပါ။ဥပဒေသေးချောက်အထိနာတဲ့အထက်မှာတောင်ကိုရီးယား Hyundai ကုမ္ပဏီထုတ်လက်စစ်ကားတွေနဲ့ Tesla ကုမ္ပဏီပြီးရင်အမေရိကန်လက်စစ်ကားဈေးကွက်မှာဒုတိယနေရာမှာရှိတဲ့ Kia တို့လည်းပါဝင်ပါတယ်။တောင်ကိုရီးယားလုပ်ငန်းရှင်တွေနဲ့နိုင်ငံရေးသမားတွေကတော့အမေရိကန်ရဲ့ဥပဒေအရကမ္ဘာကုန်သွယ်ရေးအဖွဲ့ WTO ရဲ့အခြေခံမှုတွေအမေရိကန်နဲ့တောင်ကိုရီးယားလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်တွေကိုချိုးဖောက်ရအောင်ကြောင်းအပြင်းထန်ကန့်ကွက်ခဲ့ကြတာပါ။တောင်ကိုရီးယားမီဒီယာတချို့ကလည်းအမေရိကန်ဦးဆောင်တဲ့ Indo-Pacific စီးပွားရေးအခြေခံမှုပေါင်း IPEF နဲ့တပိုင်းလျက်ကူမဟာမိတ် Chip 4 အပါအဝင်တရုတ်နိုင်ငံနဲ့ရှင်ပြန်ရမှာအမေရိကန်နဲ့အတွေ့အရေးကြီးတဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေမှာဆက်လက်ပါဝင်သင့်မသင့်မေးခွန်းထုတ်ကြပါရစေ။